American သမ္မတ Barack Obama ကတရုတ်နိုင်ငံငြိမ်းချမ်းချမ်းချမ်းနဲ့ကြွယ်ဝတိုးတက်လာတာကို American ကအကြိုဆိုလိုက်ကြောင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့ APEC အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောကြားတဲ့မင်းကွန်းမှာထည့်သွင်းပြောကြားသွားတာပါ။ American နဲ့တရုတ်နိုင်ငံကြားထားရှိမဲ့ပြည်ဝင်ခွင့်ဆိုင်ရာမူဝါဒအသစ်ကိုသမ္မတ Obama ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။တနင်္ဂနွေနဲ့တနင်္ဂနွေသက်တမ်းတူအလယ်ပတ်ပြည်ဝင်ခွင့်ဗီဇာတိုးပေးမှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းဆိုင်ရာပြည်ဝင်ခွင့်သက်တမ်းကိုလည်းတနည်းကနေအမေရိကန်ဥပဒေမှာတက်တန်းအရှိဆုံးပေးတဲ့ဆယ်နှစ်ထိဗီဇာတိုးပင်းမှာဖြစ်ကြောင်းပြောတာပါ။ကျောင်းသားနဲ့ပညာရှင်ဖလှယ်ရေးဗီဇာတွေကိုတော့တစ်နှစ်ကနေ၅နှစ်ထိတက်တန်းတိုးပင်းမှာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာနိုဝင်ဘာ၁၂ရက်နေ့ကစပြီးအကျုံးဝင်မှာပါ။အမေရိကန်သမ္မတဟာတရုတ်နိုင်ငံဘေကျင်းကိုတနင်္လာနေ့မှာရောက်ရှိခဲ့တာဖြစ်ပြီးဒါကကွန်ပျူတာဆိုင်ဘာထိုင်လန်းထောက်လန်းမှုတွေကနေလူခွင့်ရေးချုပ်ဖောက်မှုတွေအဆုံးပြဿနာတွေနဲ့အမေရိကန်နဲ့တရုတ်တို့ကြားတင်းမာမှုတွေရှိနေချိန်မှာတွားရောက်တာလည်းဖြစ်ပါတယ်။ဒါပင် Pacific ဒေသမှာအမေရိကန်ဘက်ကစစ်တပ်တွေပို့ပြီးချိန်ဝင်ရှာညင်တရုတ်နိုင်ငံကိုထိန်းချုပ်ဖို့အတွက်ကြိုးစားနေတယ်လို့တရုတ်ခေါင်းဆောင်တွေကထင်မှတ်နေတဲ့အချိန်လေးဖြစ်ပါတယ်။သမ္မတအိုဘားမားဟာတရုတ်သမ္မတရှီဂျင်ပင်နဲ့အင်ကာနဲ့ညနေပိုင်းမှာတွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်။သမ္မတအိုဘားမားဟာတရုတ်နိုင်ငံဘေကျင်းကအမေရိကန်တန်ရုံးမှာအော်စတြေးလျဝန်ကြီးချုပ်တိုနီအဘော့တ်နဲ့တွေ့ဆုံသတင်းတောက်တူမြန်မာနိုင်ငံအကြောင်းကိုလည်းပြောကြားသွားတာပါ။မြန်မာနိုင်ငံမှာအင်အားကြီးကြီးမားမားနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုတွေ့ရမှာဖြစ်ကြောင်းလုံးလုံးဆယ်မှာမပြီးဆုံးသေးပေမဲ့အံဝင်ခွင့်ချက်လှုပ်ဆောင်နေတာမို့မြန်မာပြည်သူတွေရဲ့လုံခြုံရေးနဲ့ကြွယ်ဝမှုတွေရနိုင်မယ်လို့ယုံကြည်ကြောင်းနဲ့မြန်မာနိုင်ငံပြုပြင်ရေးမှာမိတ်ဆွေကောင်းတွေဖြစ်ဆက်လက်ပါဝင်မယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မစ္စတာအိုဘားမားဟာဗိုလ်တပူးနေချင်တရုတ်နိုင်ငံကထွက်ခွာပြီးမြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်သွားရောက်မှာဖြစ်ပါတယ်။အော်စတြေးလျနိုင်ငံမှာကျင်းပတဲ့ G20 ဆက်မှုထိပ်သီးအင်အားကြီးနိုင်ငံ20အစည်းအဝေးမတိုင်ခင်မြန်မာနိုင်ငံမှာကျင်းပမယ်အရှိအအချက်ထိပ်သီးညီလာခံတစ်ခုကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်။